ရုတ်နိုင်ငံဘက်ကိုစံပြန်ပြီးတော့တင်ပို့နိုင်မှုအတွက်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနဲ့မြန်မာအစိုးရဘက်ကအစိုးရဘိုင်းနဲ့ရောပုဂ္ဂလိကဘိုင်းနဲ့ပါညှိနှိုင်းဆွေးနွေးနေကြပြီဖြစ်ပါတယ်။လက်ရှိမှာတော့တရားမဝင်စံတင်သွင်းတာတွေအလုံးကိုယူနန်ဘက်ကနေပိတ်ပင်ထားတယ်လို့တရားဝင်စံတင်သွင်းမှုအပေါ်မှာလည်းသူတို့သတ်မှတ်ထားတဲ့အခွန်နှုန်းထားကများလွန်းနေတာကြောင့်တရုတ်ကုန်သည်တွေကမြန်မာစံတွေကိုမဝယ်တော့ဘဲနဲ့လက်ရှိမှာတော့အဝယ်အားလုံးကိုရပ်ဆိုင်းထားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။တရုတ်ကုန်သည်တွေကမြန်မာစံကိုအခွန်မဆောင်ဘဲတရားမဝင်ဝယ်ယူနေရတယ်ကိုယူနန်အစိုးရကပိတ်လိုက်တယ်လို့တရားဝင်ခွန်ကလည်း38ရာခိုင်နှုန်းပေးဆောင်ရတဲ့အတွက်တရုတ်ကုန်သည်တွေကမြန်မာစံကိုလက်ရှိမှာမဝယ်နိုင်တော့ဘဲရန်နာထားတာပါ။တရုတ်ကုန်သည်တွေကသူတို့ယူနန်အစိုးရရဲ့အခွန်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာစံကိုအများဆုံးဝယ်ယူနေကြတာဖြစ်ပါတယ်။ပြည်တွင်းစံထောက်ဝက်လောက်ကတရုတ်ပြည်ကိုပို့နေရဖြစ်ပြီးအခုလိုတရုတ်ဘက်ကစံအဝယ်လျော့သွားတဲ့အတွက်စံဈေးကွက်မှာအထိုက်အလျောက်နင်းလာမှုတွေရှိရလို့မြန်မာကုန်သည်တွေကပြောပါတယ်။ဒါကြောင့်တရုတ်မြန်မာစံတင်ပို့မှုမှာနှစ်ဖက်ပြည်လည်နိုင်မဲ့တရားဝင်သဘောတူညီမှုဖြစ်လာဖို့ညှိနှိုင်းနေတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသိန်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကပြောပါတယ်
။ဒီတရားမဝင်ဝယ်တဲ့ဟာရှိနေတာရဲ့နောက်ဒီဘက်ကလည်းနေဆက်မှာရောင်းနေတာရှိတာရဲ့ပေါ့နော်။ဒီဟာဟိုနှစ်ဖက်ဒီလိုသွားနေတဲ့အနေထားပေါ့နော်။ရေရှည်အတွက်ခိုင်မာတဲ့ဈေးကွက်တော့မဟုတ်ဘူးပေါ့။ဒါပေမဲ့လည်းဟိုဒီ informal ကနေပြီးတော့ formal လုပ်နိုင်တဲ့အနေထားတစ်ခုဖြစ်အောင်တော့အားလုံးဝိုင်းစူးစမ်းနေပေါ့နော်။ကျွန်တော်တို့လည်းစူးစမ်းနေ။အဲတော့စူးရလည်းအတင်းပြထားတယ်ပေါ့နော်။ကိုအစိုးရဘက်ကရောညှိနှိုင်းနေတယ်ပြည်내အဆင့်တွေရောနောက်ဘ ഹു အဆင့်တွေရောပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့တရုတ်တိုင်းရုံးတွေရောညှိနှိုင်းနေရရောလုံနေတာပေါ့နော်မကြခင်မှာတခုခုတော့ထူးခြားမှုဖြစ်မယ်လို့တော့မျှော်လင့်တာပေါ့လေအမှန်တကယ်တော့ကိုတို့ကဒီနေဆက်ကုံတွေရေးကိုလည်းဟိုခလင်းလင်းမြန်မြန်နဲ့အခက်အခဲတားဆီးမရှိလုံနိုင်အောင်ပေါ့နော်နောက်ကပုံမှန်တင်ဖို့ရောင်းချမှုကိုလည်းလွယ်လွယ်ကူကူလုံနိုင်အောင်ပေါ့ဒီနှစ်ခုစလုံးတွေကိုလို့ဆွေးနွေးတာပ
ါယာရုကဖယ်ရှားခံလိုက်ရရဲ့စီးပွားကူတန်းဝန်ကြီးဌာနကုံတွေညွှန်ကြားမှုချုပ်ဦးရနိုင်ထွန်းဟာယူနန်အစိုးရနဲ့ညှိနှိုင်းတာမှာဦးဆောင်ပါဝင်ခဲ့တာဖြစ်ပြီးအခုသူယာရုကနေထုတ်ပယ်ခံလိုက်ရလို့တရုတ်ဘက်ကလည်းစံကိစ္စဆွေးနွေးတာတွေကိုပြန်ပြီးစောင့်ကြည့်နေတာဖြစ်နိုင်ကြောင်းမြန်မာနိုင်ငံစံဆက်လုပ်ငန်းရှင်များအသင်းတွဲဖက်အထွေထွေတွင်းရမှုဦးနေလင်းစင်ကပြောပါရယ
်။အုံညှိနှိုင်းတာကကျွန်တော်တို့ဒီယူနန်ပြည်နယ်အစိုးရနဲ့ကျွန်တော်တို့ဘက်ကပုံစံရင်းနဲ့စီးပွားကူးစက်ပုံစံရင်းနဲ့ဒီနိုင်ငံအပြည့်အစုံကိုပုံစံမှုကိစ္စကျွန်တော်ညှိနှိုင်းတဲ့ကိစ္စတွေရှိတယ်။အဲ့ဒီကိစ္စတော့အဓိကဥဆောင်တာကဒီကုံစည်ရေးစီးပွားဥဒေမှာပုံစည်ရေးဒီကြီးကဥယျာဉ်နဲ့ထုံးတာဟိုသူအဓိကထားပြီးတော့ဟိုဘက်တွေညှိပြီးတော့နိုင်ငံဆန်ဒီကုံပစ္စည်းဖလှယ်တာလို့ဆန်ကုံစည်ရေးဆွတ်ပြီးအပစ္စည်းကုန်ပြန်လဲကုန်ပြန်မှုတွေသူကစောင့်ရနေတာလက်ရှိပြီးတဲ့ဘက်ကသူ့ကိုနားလိုက်တဲ့အခါကျရင်သူ့ဘက်ကလည်းဒီအောင်ဘယ်လိုဆက်လုပ်ရမလဲဆိုတော့သူကအခြေအနေစောင့်ကြည့်နေတဲ့ဘောဖြစ်တော့အခြေအနေကနည်းနည်းပြောရခက်
တရုတ်ယူနန်အစိုးရကစံတွေအပေါ်မှာတရားဝင်ခွန်ကို38ရာခိုင်နှုန်းသတ်မှတ်ထားလို့တရုတ်ကုန်သည်တွေကမြန်မာစံကိုဈေးနှိမ်ဝယ်ယူကြပါတယ်။တရုတ်ဘက်ကစံမတင်ပို့ရပေမဲ့လည်းတခြားနိုင်ငံပေါင်း60ကိုတော့ရေချောင်းကနေတင်ပို့နေရရရှိရလို့မြန်မာနိုင်ငံစံစဘာအသိန်းချုပ်ဒူးဥက္ကဋ္ဌဦးအောင်တန်းကပြောပါရယ်
။တရုတ်ကဒီပြည်နိုင်ငံကျွန်တော်တို့နိုင်ငံနဲ့ဈေးပေါ်တဲ့စံတွေရှိနေလို့ရသူတို့ရှိမှစံလက်ကျန်ရှိနေလို့တရုတ်ကလည်းတလောမသွားဘူးရဟုတ်ကဲ့ဒီမကြိုက်တာကတို့ပြီးတဲ့ဈေးနဲ့ကျွန်တော်တို့ရှိရရှိနေဖြစ်နေဈေးနဲ့မကြိုက်တယ်
ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကတင်ပို့ရစံလုံးရှိပုံမှာပြီးခဲ့တဲ့တောက်ချနေကစပြီးအခွန်ကောက်ခံနေပြီဖြစ်ပါတယ်။ဒါပေမဲ့လည်း EU ဈေးကွက်ကိုတင်ပို့တာကစုစုပေါင်းစံတင်ပို့မှုရဲ့100ခန့်နှုန်းပဲဖြစ်ပြီးတနိုင်ငံလုံးထုတ်လုပ်မှုနဲ့ပြန်တွက်မယ်ဆိုရင် EU ဈေးကွက်ကြောင့်ထိခိုက်နိုင်တဲ့ပမာဏက200ခန့်နှုန်းပဲရှိရလို့စံဈေးကွက်မှာလွတ်ကိုင်းနေသူတွေကပြောပါတယ်။ EU ရဲ့အခွန်ကောက်ခံမှုနဲ့တရုတ်ကအဝယ်ရပ်ထားတာအကြောင်းဒေတာတွင်းနိုင်ငံတွေမှာဈေးကွက်အစ်ကိုရှာဖွေဖို့ကြိုးပမ်းရမှာဖြစ်ကြောင်းဘီနောင်စံကုံစီတိုင်းဥက္ကဋ္ဌဦးလူမော်မြင့်မောင်ကပြောပါတယ
်ကျွန်တော်တို့ကတော့တခြားဈေးကွက်တွေကိုဒီတဲ့ပုံရောရှာပါပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော် export ရဲ့ volume ရဲ့တစ်ဝက်က China ဘောင်တော့ပြီးတော့တစ်ဝက်ကဒီဘက် normal trade ကိုသွားတာပေါ့နော်။အဲ့ဒီခါကျတော့အနည်းဆုံးတော့တစ်နှစ်က1 million နဲ့1.8 million လောက်ထိရှိတာပေါ့နော်။ဆက်ဆက်ပါ။အဲ့တော့အဲ့1 to 1.8 million ကြီးကိုကျွန်တော်တို့ကတခြား market ကိုရအောင်ရှိရမယ်နဲ့ရအောင်ဈေးကွက်ရှာမယ်လို့ပြောရှိတယ်။ဒါမှမဟုတ်လေကျွန်တော်တို့ရဲ့အောက်ခြေစင်မှာပေါ့နော်။ထထဆိုင်နဲ့ဟိုဘက်နိုင်ငံကဒါပြပီးနေအစိုးရလောက်နဲ့ညှိနှိုင်းပြီးတော့ဒါလည်းမဟုတ်နဲ့ညှိနှိုင်းလို့ရမလား။အဲ့ဒါဆိုသွားလို့ရမလား။ဒါဆိုရင်တော့မြန်မာစံဈေးကွက်တွေဟိုဆိုးပြောရမှာပေါ့နော်။အချင်းဒီဒါလည်းကျွန်တော်တို့သက်ဆိုင်ထထဆိုင်အဖွဲ့အစည်းနဲ့
ဟိုသူရဲ့ယူနေပြီးစေအစိုးရနဲ့ညှိနှိုင်းမှုရရင်တော့ဒါမဆိုးလို့ပြောအောင်ပါပဲ။လက်ရှိပြည်တွင်းမှာစံစည်းနှုန်းကြီးကျလာနေရလို့ကုန်တယ်ကပြောပါတယ်။ဒါဟာကမ္ဘာစံစည်းကွက်မှာစံပို့ရှာနေရကြောင်းလည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝေလျှော့သွားကြောင်းလည်းစံစည်းကွက်ကိုပို့ပြီးထိခိုက်နိုင်ခြေရှိရလို့သုံးသပ်တာရှိပါတယ်။
ပြီးခဲ့တဲ့ဘဏ္ဍာနှစ်မှာပြည်ပကို3.9တန်ချိန်သုံးတန်းကျော်တင်ပို့ရပေမဲ့အခုနှစ်မှာတော့တန်ချိန် 1.3 ခုနှစ်တန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစွာအသိအကျောက်ကခန့်မှန်းထားကြောင်းပြောပါတယ်။